ထိုင်းနိုင်ငံဘန်ကောက်မြို့မှာမြန်မာလူနည်းစုကင်းရိုးရာလက်ချီပွဲအခမ်းအနားကိုတက်လာတဲ့မြန်မာနိုင်ငံသားအလုပ်သမားတွေကိုထိုင်းလူဝင်မှုကြီးကြပ်ရေးရဲတပ်ဖွဲ့ကဝင်ရောက်ဖမ်းဆီးတာကြောင့်တရားမဝင်အလုပ်လုပ်ကံနေကြတဲ့မြန်မာအလုပ်သမား6ဦးကြောင့်ဖမ်းဆီးခြင်းခံခဲ့ရပါတယ်။ထိုင်းနိုင်ငံနခွန်ပတ်တွန် KI တွင်းရှိရဲလက်ချီအာဇာဝင်အတွင်းမှာအခမ်းအနားတက်ရောက်လာတဲ့ကင်းတိုင်းသားအလုပ်သမားတွေကိုတနင်္ဂနွေနေ့ကဖမ်းဆီးခဲ့တယ်လို့ထိုင်းရဲတပ်ဖွဲ့ကဒီကနေ့မှပြောပါတယ်။အဲ့ဒီခမ်းအနားကိုမြန်မာအလုပ်သမားအနည်းဆုံး1000ကျော်တက်ရောက်ခဲ့ပါတယ်။အဲ့ဒီခန္ဓာအတွက်လူရည်အတွက်အနည်းငယ်ကိုပဲခွင့်ပြုခဲ့တာဖြစ်တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။ဖမ်းဆီးရတဲ့မြန်မာလူသမားတွေကိုမြန်မာနိုင်ငံဘက်ကပြန်ပို့မယ်လို့ထိုင်းအာဏာပိုင်တွေကဆိုပါတယ်။စစ်တပ်ကအုပ်ချုပ်နေတဲ့မြန်မာနိုင်ငံမှာစစ်ပွဲတွေကြောင့်ကရင်လူမျိုးတသိန်းကျော်လောက်ဟာထိုင်းမြန်မာနယ်စပ်ကဒုက္ခသည်စခန်းတွေမှာနေထိုင်နေရပါတယ်။တစ်ဆက်တည်းဆိုလိုပဲထိုင်းနိုင်ငံဘက်ကထိုင်းနိုင်ငံအတွင်းဆက်မှုလုပ်ငန်းတွေအတွက်မြန်မာလူသမားသက်တောင်းကိုငှားရမ်းဖို့စီစဉ်နေတယ်လို့ထိုင်းလူသမားရေးရာဝန်ကြီးစုံဆက်တက်ဆူတင်ကပြောဆိုတာကို TNA ထိုင်းစုရသတင်းဌာနကမနေ့ကရေးသားပါတယ်။ဒီအတွက်ကြောင့်လို့ထိုင်းလူသမားရေးဝန်ကြီးနဲ့မြန်မာဒုတိယနိုင်ငံရေးဝန်ကြီးဦးမောင်မြင့်တို့ဆွေးနွေးမှုတွေရှိခဲ့တယ်လို့လည်းသတင်းမှရေးသားထားပါတယ်